ကုလသမဂ္ဂလုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌအဖြစ်မေလာမှစတင်တာဝန်ယူမဲ့ပိုလန်နိုင်ငံကမြန်မာနိုင်ငံရဲ့ဒုက္ခသည်ဆိုင်ရာအခြေအနေတွေနဲ့ကိုရီးယားကျွန်းဆွယ်တန်တမန်ဆက်ဆံရေးကိစ္စရပ်တွေကိုဦးစားပေးလှုံ့ဆော်သွားမယ်လို့ပြောပါရယ်။ရခိုင်ပဋိပက္ခကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်လေ့လာဆစ်ဆီခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်ကိုစစ်လက်အဖွဲ့ရဲ့တူညီချက်တွေနဲ့ပတ်သက်ပြီးသူနဲ့သူ့ရဲ့လုပ်ဖော်ကိမ်းပွဲတွေအလွန်စိတ်မကောင်းဖြစ်မိကြောင်းကုလသမဂ္ဂဆိုင်ရာပိုလန်တပ်အမတ်ဂျိုအန်ဝိုနက်ကာကမေလ3ရက်နေ့မှာပြောပါရယ်။
And in a very frank discussion with the authorities in Myanmar, we express our
မြန်မာအစိုးရနဲ့ပုံပုံလင်းလင်းပြောဆိုဆွေးနွေးခဲ့တဲ့နေရာမှာကျမတို့ရဲ့ထင်မြင်ချက်တွေကိုချပြခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းဒီအစီအစဉ်တွေကိုပြန်သုံးသပ်ဖို့နဲ့ဥပမာပြောရရင်အနာဂတ်မဟာဗျူဟာတွေချမှတ်ဖို့ဆိုတဲ့အစီအစဉ်တွေရေးဆွဲတဲ့ကိစ္စမှာသဘောတူညီကြဖို့လိုပါတယ်။ဒုက္ခသည်စကမ်းမှာခိုးလုံနေတဲ့လူတွေလည်းအတော့ကိုအတိဒုက္ခရောက်နေသလိုသူတို့နဲ့ထိုက်တန်တာတစ်ခုခုလုပ်ဝေးဖို့ကျမတို့အားလုံးတညီတညွတ်တဲ့ဆန္ဒရှိပါတယ်။ကျမမြင်တွေ့ခဲ့ရတာတွေအတွက်အတော့ကိုစိတ်မကောင်းဖြစ်ရပါတယ်လို့ဂျိုအန်ကပြောဆိုသွားတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်ပြီးတော့ရခိုင်မြောက်ပိုင်းအခြေအနေကိုစုံစမ်းစစ်ဆေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ရောတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်းနဲ့ပါနေပြီးတော့မှတွေ့ဆုံခဲ့ပါတယ်။တောင်မြောက်ကိုရီးယားထိပ်တီးတွေ့ဆုံပွဲကိုလည်းပိုလန်တပ်မတ်ဂျွမ်ကခြေကျူးပြောဆိုသွားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌအဖြစ်ပိုလန်နိုင်ငံနောက်ဆုံးတာဝန်ယူခဲ့တာ1999ခုနှစ်ကဖြစ်ပါတယ်။